လာမယ့်နိုဝင်ဘာလအာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့အခါမှာမြန်မာနိုင်ငံတွင်းကနိုင်ငံရေးဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့သူတွေကိုအကာအကွယ်ပေးနိုင်ရေးကတိကဝတ်ထားပြီးလှုံ့ဆော်မှုလူခွေစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch အဖွဲ့ကြီးကအာဆီယံခေါင်းဆောင်တွေနဲ့ဒေသရင်းအစိုးရအဖွဲ့အစည်းတွေကိုတောင်းဆိုလိုက်ပါတယ်။မလေးရှားနိုင်ငံမှာခိုလုံခွင့်တောင်းခံတဲ့မြန်မာနိုင်ငံသားတွေကိုသူတို့လုံခြုံရေးအတွက်စိုးရိမ်ရတဲ့ကြားကဩဂုတ်လနောက်ပိုင်းပိုတိုးပြီးတော့နေရပြန်ပို့နေတာကိုထောက်ပြရင်းနဲ့အာဆီယံခေါင်းဆောင်တွေကိုလူခွေအဖွဲ့ကဒီကနေ့အောက်တိုဘာလ24ရက်နေ့မှာတိုက်တွန်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလနောက်ပိုင်းမလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ပို့ခံရသူက2000ကျော်ရှိပြီးတော့ပြန်ပို့ခံရသူတွေထဲမှာခိုလုံခွင့်တောင်းခံထားသူတွေအပြင်စစ်တပ်ကနေထွက်ပြေးလာတဲ့အရာရှိ6ဦးပါဝင်တာကို HRW အဖွဲ့ကထောက်ပြပါတယ်။နေရက်ကိုပြန်ရင်နှိမ့်ဆက်နှင်းပန်းခံရနိုင်တဲ့ဒုက္ခသည်တွေကိုနိုင်ငံတကာစံသတ်မှတ်ချက်တွေနဲ့အညီအကာအကွယ်ပေးဖို့တောင်းဆိုတဲ့တစ်ချိန်ထဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒုက္ခသည်စီစီရေးလုပ်ငန်းတွေကိုဆောင်ရွက်ခွင့်ပေးဖို့ကိုလည်းမလေးရှားအစိုးရကိုလူခွေအဖွဲ့ကြီးကတောင်းဆိုပါတယ်ရှင်။